Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းခါသမယရှင်လန်းချမ်းမြေကြပါစေရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်စက်တင်ဘာလ25ရက်တောက်ကြာနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါရှင်။စမတ်အင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာအခုမနေ့မှကြားမယ်သတင်းတွေထဲမှာထူးခြားတဲ့သတင်းတွေကတော့အများကောင်းမွန်စေဖို့အတွက်သဘောထားကွဲလွဲမှုတွေကိုဖိချိတ်ပြီးတော့တိုက်တိုက်ဝုန်းဝုန်းနဲ့ညင်ညွညွညွစိတ်သဘောထားထားပြီးတော့ပူးပေါင်းလှုပ်ဆောင်ကြဖို့အမေရိကန်လွှတ်တော်200ပေါင်းရဲ့အမတ်တွေကိုပိုဟမ်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်ဆော်ဒီအာရေဗီယာနိုင်ငံမက္ကာမြို့အနီးမှာတော့ဘာသာရေးအထိတ်မှတ်ပွဲတော်အတွင်းလူအုပ်ပြိုလဲမှုဖြစ်ပြီးတော့တဦးပေါ်တဦးတက်နှင်းမြာကနေလူပေါင်း900ကျော်တေဆုံးခဲ့တယ်လို့သိရပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူကျွန်တော်စံမိုးဝေးကြီးညာသွားမှာဖြစ်ပါတယ်ခင
်ကောင်းပါပြီရှင်နယူးယောက်မြို့ကိုရောက်နေတဲ့မြန်မာနိုင်ငံဂျာယင်ဝင်ကြီးကတော့တရားမဝင်ပြောင်းရွှေ့ဝင်ရောက်လာတဲ့ပြဿနာဒုက္ခတွေပြဿနာတွေဟာမြန်မာနိုင်ငံမှာသာဖြစ်နေတဲ့ပြဿနာမဟုတ်ပဲကမ္ဘာနိုင်ငံအနှံ့အပြားမှာကြုံတွေ့နေရတဲ့ပြဿနာတွေဖြစ်တယ်လို့ပြောကြားလိုက်ပါတယ
် These are the problems of many countries are facing on the world not only in Myanmar.If you look at Europe already
တရေစီစဉ်အပြီးမှာအပြည့်အစုံနားဆင်ရမှာပါရှင်အဲ့ဒီနောက်မှာတော့မြန်မာနိုင်ငံသားဝင်ကြီးဦးဝနမောင်လင်းနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းတို့တွေ့ဆုံခဲ့တဲ့သတင်းကိုလည်းကြားဖို့ရှိပါတယ်အပတ်စဉ်ခဏတွေကိုထုံးလင်းတဲ့အခါမှာတော့ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ပြပေးဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝေနဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင်
အားလုံးကောင်းမွန်စေဖို့အတွက်သဘောထားကွဲလွဲမှုတွေကိုဖိချိတ်ပြီးတော့တန်တန်ဝုံဝုံညီညီညွတ်ညွတ်နဲ့စိတ်သဘောထားထားကြပြီးတော့ပူးပေါင်းလှုပ်ဆောင်ကြဖို့အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်လွှတ်တော်200ပေါင်းအမတ်တွေကိုပိုဟမ်မင်းကြီးဖရန်စစ်ကကြာသပတေးနေ့မှာတိုက်တွန်းလိုက်ပါတယ်။ရိုမန်ကက်သလစ်ဘာသာဝင်တွေရဲ့ဦးဆောင်ပိုဟမ်မင်းကြီးဖရန်စစ်ဟာအမေရိကန်ပြည်တော်စုလွှတ်တော်အဆောက်အဦမှာပထမဦးဆုံးမိန့်ခွန်းပြောကြားတဲ့ပိုဟမ်မင်းကြီးလည်းဖြစ်ပါတယ်။မိနစ်50ကြာမိန့်ခွန်းပြောဆိုနေချိန်အတွင်းနွေထွေးတဲ့လက်ခုပ်ဩဘာပေးမှုတွေအကြိမ်ကြိမ်ရှိခဲ့ပါတယ်။ပိုဟမ်မင်းကြီးရဲ့အမှားစကားပြောဆိုချက်တွေကိုအမေရိကန်နိုင်ငံတစ်ဝန်းလုံးကြားသိရအောင်ရုပ်သံကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တယ်လို့အဆောင်လျှောက်တွေထူးထူးထပ်ထပ်ချထားတဲ့ Washington DC မြို့တော်ရဲ့အချက်အချာလွှတ်တော်အဆောက်အဦရဲ့ဝန်ကျင်မှာလည်းထောင်ပေါင်းများစွာရှိတဲ့လူအုပ်ကြီးကြီးစုနိုင်အောင်ကြီးမားတဲ့ TV ကြီးနဲ့ပြသထားခဲ့ပါတယ်။ပိုဟမ်မင်းကြီးဟာအလွန်ထိလေရှလေကိစ္စတွေဖြစ်တဲ့အကြောင်းအရာတွေကိုလည်းထည့်သွင်းပြီးတော့ပြောဆိုခဲ့ပါတယ်။အဲ့ဒီထဲမှာအရှိအလေပိုင်းနဲ့ဥရောပမှာရင်ဆိုင်နေရတဲ့ရွှေပြောင်းနေထိုင်မှုကြိုးပမ်းနေကြသူဒုက္ခသည်တွေရဲ့အရေးရာသီဥတုပြောင်းလဲလာမှုနဲ့ရုပ်ဝတ္ထုပစ္စည်းနဲ့အရင်းရှင်ဝါဒအလွန်ကျွံဖြစ်စေနေမှုကိုဆင်ခြင်ကြဖို့ကမ္ဘာအနှံ့အရေးကြီးကိစ္စတွေအဖြစ်ပူးပေါင်းဆောင်ရွက်ရေးစတာတွေပါဝင်ပါတယ်။မင်းကွန်းပြောဆိုနေခြင်းအတွင်းလက်ခုပ်ဩဘာပေးမှုအချင်းချင်းများစွာရှိခဲ့တာကြောင့်ရက်တန့်ပေးခဲ့ရပါတယ်။လိလာသုံးသက်သူတွေကတော့လွှတ်တော်အတွင်းမှာကွဲပြားနေတဲ့အလေလက်သဘောထားရှိသူတွေနဲ့ရှေးဥစွဲယူဆရှိသူတွေဒီမိုကရက်တီနဲ့ Republican Party တွေကပိုဟမ်မင်းကြီးရဲ့ပြောဆိုချက်တွေအပေါ်မှာတုံ့ပြန်မှုတွေကတော့ကွဲပြားမှုရှိနေတယ်လို့ပြောဆိုကြပါတယ်
။ Saudi Arabia နိုင်ငံမက္ကာမြို့အပြင်ဘက်မှာအစ္စလာမ်ဘာသာဝင်တွေပြုလုပ်နေကြ Hajj ဘုရားပုဖွဲ့တော်အတွင်းမှာလူအုပ်ပြိုလဲမှုဖြစ်ပြီးအချင်းချင်းတက်နေမိလို့တေဆုံးသွားသူအရေအတွက်ဟာ918ဦးထိရှိပြီး800ကျော်ထိခိုက်ဒဏ်ရာရရှိသွားပါတယ်။မက္ကာမြို့ရဲ့အရှေ့ဘက်5ကီလိုမီတာလောက်ဝေးတဲ့မီနာလို့ခေါ်တဲ့ဖျားဖူးတဲ့နေရာမှာနောက်ပိုင်းထွက်လာတဲ့ဗီဒီယိုတွေမှာတော့ပြန်ကျဲပြီးတေဆုံးနေတဲ့အလောင်းငင်သားမှာတန်ရာရသူတွေနဲ့အတူငိုကြွေးနေသူတွေကိုတွေ့မြင်ခဲ့ရပါတယ်။ဒီနေရာဟာ It El Hara လို့ခေါ်တဲ့ဘာသာရေးဖျားဖူးခီအားလက်ရမစတင်ခင်နောက်ဆုံးပြုလုပ်တဲ့အထိမ်းအမှတ်ဖြစ်မကောင်းဆိုးဝါးကိုကိုစားပြုတဲ့ကြောက်တိုင်ကိုဖျားဖူးတွေကခဲနဲ့ပြုလုပ်ပစ်ပေါက်တဲ့နေရာဖြစ်ပါတယ်။မနက်ပိုင်းမှာတလန်းသွားပြုလုပ်ထားတဲ့လမ်းကြောင်းတစ်ခုကိုလူအုပ်စုတစ်ခုကဘျောင်းမြန်လျှောက်တဲ့အတွက်ကြောင့်ရုတ်တရက်ရုံရင်ဆန်ခတ်ဖြစ်ပြီးလူငယ်လူကြီးအမျိုးသားအမျိုးသမီးတွေတိုးတိုက်မိပြီးပြိမိသွားတာဖြစ်တယ်လို့အဲ့ဒီနေရာကိုရောက်နေတဲ့ VOA သတင်းတောက် Nasru Abdul El Hikara ကပြောကြားခဲ့ပါတယ်။ဒီဖြစ်ရဟာလူငယ်တွေရက်အနေငယ်တွင်ကမက္ကာမြို့ပလီကျောင်းခေါင်မိုးပြိုကျပြီးလူပေါင်း109ဦးပသေဆုံးခဲ့တဲ့ဖြစ်ရနောက်ပိုင်းအခုလာတွင်ဖျားဖူးခီးတဲ့အမြောက်များတေကြီးဒဏ်ရာရရှိခဲ့တဲ့ဒုတိယမြောက်ဖြစ်ရဖြစ်ပါတယ်
။အမေရိကန်နဲ့ရုရှားသမ္မတတို့ဟာတနင်္လာနေ့နယူးယောက်မြို့မှာတွေ့ဆုံတဲ့အခါမှာယူကရိန်းနိုင်ငံရဲ့အရေးကိစ္စဟာထိတ်တန့်ဦးစားပေးအကြောင်းအရာဖြစ်လိမ့်မယ်ဆိုပြီးတော့သမ္မတအင်ဂျီရောကပြောဆိုလိုက်ပါတယ်။ Russian and Syria, Suyago, Taupan, Mupini, Loya, Ha, Shombega, Longi Tada, Chibe Chilimelu, Tamara Ubamaga, Russia Tamara, Vladimir Putin, Pioso de Melu, Suare. Edilo, dress on swimming, beautiful to Mr. Putina, Satin Bido, Kanangera, Pitelu, Tamara, Imbiro, Pioguinadu, Josh Anaska, Piosuare. Jadavrini, Sodovangaro, Russia, Suya, Pioguinadu, Dimitri Peskovka.
ဒီတွဲဆောင်မှုကနိုင်ငံသဘောတူညီမှုရရှိထားပြီးတဲ့အတိုင်းစီစဉ်ဆောင်ရွက်တာဖြစ်ပြီးတော့ဆီးရီးယားအရေးဟာဆွေးနွေးမှုရဲ့ထိတ်ဆုံးအကြောင်းအရာဖြစ်လိမ့်မယ်လို့ဆိုပါတယ်အချိန်ရခဲ့ရင်ယူကရိန်းအရေးကိုလည်းထည့်သွင်းဆွေးနွေးဖို့ရှိတယ်လို့လည်းပြောဆိုလိုက်ပါတယ်ဂျာတာဘရင်းကဥရောပသမဂ္ဂရဲ့နိုင်ငံသားကြီးရဲ့အကြီးအကဲ ဖက်ဒရီစာမိုခါရီနီကဂျောမမျိုးမှာရှိတဲ့ဥရောပသမဂ္ဂလုပ်ငန်းပိုင်းဆိုင်ရာဌာနချုပ်မှာဒုတိယအဆင့်စတင်မယ်ဆုံးဖြတ်ချက်ကိုစတင်ကြေညာခဲ့ပြီးလိုအပ်တဲ့ပစ္စည်းတွေလည်းအသင့်ဖြစ်နေပြီလို့ပြောကြားခဲ့ပါတယ်။မြေရဲပင်လယ်ထဲမှာလူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်ရမှာမတင်ငါဘွေရရေရင်တွေကိုလိုက်လံရှာဖွေပြီးလိုအပ်ရင်လမ်းကြောင်းပြောင်းခိုင်းပြီးစစ်ဆေးမှာဖြစ တွေကိုလူကုန်ကူးရာမှာတားဆီးတဲ့နေရာမှာဆင့်ရအုံပြုဖို့နဲ့မြေပြားကမ်းရိုးတန်းကထွက်လာတာအများစုဖြစ်တဲ့မြေထဲပင်တွေကိုဖျက်ကျော်ပြီးလူတွေတိတ်ပို့ဆောင်တဲ့ရေရင်တွေကိုတင်းစီးဖို့ပါဝင်ပါတယ်ဥရောပသမဂ္ဂအနေနဲ့တင်းစီးရမိတဲ့ရေရင်နဲ့ဆက်ဆက်ပစ္စည်းတွေကိုပြန်လည်အုံပြုခွင့်နဲ့လူကုန်ကူးမှုတွေကိုဖန်ဆီးထိန်းသိမ်းခွင့်တွေရှိမှာဖြစ်ပါတယ်
ယူအေဗရီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကတောက်ကြနေမနေ့ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။အိန္ဒိယနိုင်ငံဟာ185 GW ထုတ်လုပ်ပေးနိုင်စွမ်းရှိပြီးတော့ပြန်လည်အသုံးပြုနိုင်တဲ့စွမ်းအင်ထုတ်လုပ်နိုင်မှုစီမံကိန်းကိုနောက်လာမယ့်သတင်းပတ်မှာအတည်ပြုဝယ်ရှိတယ်လို့အိန္ဒိယသဘာဝပတ်ဝန်းကျင်ရေးရာဆိုင်ရာဝန်ကြီးကကြားသာရင်းနေမှာပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒီလိုရဟာဆင်းရဲပြီးတော့ရာသီဥတုပူနွေးမှုကြောင့်ထွက်ပေါ်လာတဲ့အခိုးငွေတွေထုတ်လွှတ်တဲ့ဆက်မှုတိုင်းပြည်တွေကိုတာဝန်ခံမှုရှိအောင်ဆောင်ရွက်ပေးနေတဲ့ဆင်းရဲသားတိုင်းပြည်တွေအတွက်တော့စွမ်းစမ်းတမန်ဆောင်ရွက်နေမှုကိုဆက်လက်လှုပ်ဆောင်နေစေမှာဖြစ်ပါတယ်။ကမ္ဘာညဉ့်ဉန်းမှုရဲ့အဓိကပြဿနာဟာဆင်းရဲမွေးတေမှုကြောင့်ဖြစ်ရတယ်လို့ပြောဆိုရင်းအိန္ဒိယနိုင်ငံတဘာဝပတ်ဝန်းကျင်ရေးရာဆိုင်ရာဝန်ကြီးပရာကက်ရှ်ဂျဝါဒီကာကပဲရစ်မြို့မှာဒီဇင်ဘာလမှာပြုလုပ်မယ့်ကမ္ဘာရာသီဥတုဆိုင်ရာသဘောတူညီမှုမှာကမ္ဘာပေါ်မှာရှိတဲ့လူပေါင်း3,000,000ကျော်မှာတန်းတူအခွင့်အရေးတွေရရှိစေဖို့လျှက်စစ်မှုရရှိဖို့တရားမျှတမှုနဲ့တန်းတူအခွင့်အလမ်းတွေရရှိဖို့ထည့်သွင်းအရေးယူဆောင်ရွက်ကြပါလို့ပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အခြေခံအဆောက်အအုံတည်ဆောက်မှုမှာကာဗွန်တန်းငွေထုတ်လွှတ်နေကြပါတယ်။ကြောင်မီးသွေးတွေလောင်စာဆီတွေအပူပေးပြီးမှရတဲ့စွမ်းအားတွေအတွက်ကျက်စစ်တန်းအားကိုမှီခိုနေရတယ်လို့လည်းပြောဆိုလိုက်ပါတယ်
။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ဟာကြာတာရင်းနဲ့မနက်ကကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကပြုလုပ်တဲ့ကလေးများရဲ့အတန်းဆိုတဲ့အခမ်းအနားမှာကုလသမဂ္ဂအထူးတန်တမန်ဒေးဗစ်ဘက်ခန်းနဲ့အတူတက်ရောက်ပြီးမင်းငွန်းပြောကြားခဲ့ပါတယ်။ခုလိုမင်းငွန်းပြောကြားရမှာနောက်တနေ့မှစတင်မယ်ကဘာလုံးဆိုင်ရာရည်မှန်းချက်အသစ်တွေစတင်မိတ်ဆက်တဲ့အနေနဲ့ဒီရည်မှန်းချက်အသစ်တွေထဲမှာလူသားတွေရဲ့ဖွံ့ဖြိုးမှုကိုအဓိကထားမှာဖြစ်ပြီးဒီထဲမှာကလေးသူငယ်တွေနဲ့လူငယ်လူရွယ်တွေရဲ့ဖွံ့ဖြိုးမှုတိုးတက်မှုကိုဗဟိုပြုပြီးရည်မှန်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။အထူးတန်တမန်ဒေးဗစ်ဘက်ခန်းကိုလည်းယူနီဆက်ကိုကိုစားပြုပြီးကလေးသူငယ်နဲ့လူငယ်လူရွယ်တွေဖွံ့ဖြိုးရေးအတွက်အားကျွမ်းမှန်တပ်လှုပ်ဆောင်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟာကြာသပတေးနေ့မှာပဲအစ်မြင့်အစိုးရတာဝန်ရှိသူတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကြီးအကဲတွေနဲ့တီးတန့်တွေ့ဆုံသွားဖို့ရှိနေတယ်လို့သိရပါတယ်
။အမေရိကန်ပြည်ထောင်စုကိုတရားဝင်အလဲပတ်ကီရောက်ရှိနေတဲ့တရုတ်သမ္မတရှီကျင်းပင်ဟာသမ္မတဘရက်အိုဘားမားနဲ့တွေ့ဆုံမှုအတွက်မြို့တော်ဝါရှင်တန်ဒီစီကိုကြာသပတေးနေ့မှာတွေ့ရောက်နေပြီဖြစ်ပါတယ်။သမ္မတနှစ်ဦးတွေ့ဆုံချိန်မှာနိုင်ငံကြားစူးညောင်ကလုတ်တွေဖြစ်နေတဲ့အင်တာနက်ကတဆင့်အချက်လက်တွေခိုးယူဖောက်ထွင်းမှုလူခွန်ရေးကိစ္စနဲ့စီးပွားရေးကိစ္စစတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။တရုတ်သမ္မတဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိပြီးတော့ပထမနှစ်ရက်အတွင်းမှာနိုင်ငံကြားပူးပေါင်းဆောင်ရွက်မှုအရေးပါပုံအကြောင်းကိုအာရုံစိုက်ပြီးတော့ပြောဆိုခဲ့ပါတယ်။ Tamarashiya Buruni ga American Trade Tan Nibinya Company Ji de phit de Amazon, Apple, Microsoft, Boeing, Facebook sara ri ye Trade Tan khong song ni ne twet song kae ba le khnya.
ဒါကတော့ဥဆက်မိုးဝေနဲ့ကိုရဲကောင်တို့ကတောက်ကြနေနေတဲ့ခင်သတင်းတွေကိုပြပြသွားတာပါရှင်။ဒီပနိုင်ငံတွေကလူတွေတရားမဝင်ပြောင်းရွှေ့ဝင်ရောက်လာတဲ့ပြဿနာဒုက္ခတဲ့ပြဿနာတွေဟာမြန်မာနိုင်ငံမှာသာဖြစ်နေတဲ့ပြဿနာမဟုတ်ပဲဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာနိုင်ငံအများအပြားမှာလောလောဆယ်ကျုံနေရတဲ့ပြဿနာဖြစ်စေတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနိုင်ငံသားဆက်ဆံရေးကောင်စီကပြုလုပ်တဲ့ဆွေးနွေးပွဲမှာဥဝနမောင်လင်ကအဲ့ဒီလိုပြောကြားသွားတာပါဒီဆွေးနွေးပွဲကိုအင်တာနက်အွန်လိုင်းကနေတိုက်ရိုက်စောင့်ကြည့်နေခဲ့တဲ့ဦးကျော်စန္ဒာကအခုလိုသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံ Reform and Democratization တူတင်ပြောင်းလဲရေးနဲ့ Democracy ဖော်ဆောင်ရေးဆွေးနွေးပွဲလို့ခေါင်းစဉ်တက်ထားတဲ့ဒီအမေအဖြစ်ပြုလုပ်ခံမှာရွေးကောက်ပွဲကိစ္စအနာလွှဲပြောင်းရေးကိစ္စအပြစ်ခတ်ရဆေးရေးငြိမ်းချမ်းရေးမြန်မာတရုတ်ဆက်ဆံရေးစတဲ့အရေးကိစ္စတော်တော်များများကိုမေးမြန်းခဲ့ကြတာတွေ့ရပါတယ်။ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရင်ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ခွင့်ရှိအောင်ဖွဲ့စည်းပုံပြင်ဆင်နိုင်မဲ့အလားအလာဘယ်လိုရှိသလဲဆိုတဲ့မေးခွန်းကိုတော့ဦးဝနမောင်ကအခုလိုဖြေကြားသွားပါတယ
်။ Yes, for the time being, we have to abide by the existing constitution. So the constitution doesn't allow.
ခိုက်တံအပြင်ကျွန်တော်တို့ဟာတည်ဆဲဥပဒေအတိုင်းလိုက်နာကြရမှာဖြစ်ပါတယ်။ဒီဖွဲ့စည်းပုံဟာဒေါအောင်ဆန်းစုကြည်ကိုသာမကသမရဖြစ်နိုင်ခွင့်အတွက်တတ်မှတ်ချက်နဲ့မကန့်ညင်တဲ့ဘသူကိုမဆိုတားမြစ်ထားတာဖြစ်ပါလေရွေးကောက်ပွဲပြီးရင်ရလဘလို့ဖြစ်လာမယ်ဆိုတာကျွန်တော်မသိပါဘူးဒါပေမဲ့ရွေးကောက်ပွဲပြီးရင်အစိုးရအသစ်တရားကိုဒီဖွဲ့စည်းပုံနဲ့အညီဖွဲ့စည်းမှာပဲဖြစ်ပါလေ
ဒီလိုဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာရွေးကောက်ပွဲမှာအနိုင်ရပေမဲ့အဲ့ဒီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဟာသမရဖြစ်လာနိုင်မယ်အလားအလာမရှိဘူးဆိုတဲ့သဘောလားလို့မေးတဲ့အခါမှာတော့ဦးဝနမောင်လင်ကနောက်လူတွေကစဉ်းစားပါလိမ့်မယ်လို့ဆိုပါတယ်
I don't know whether the outcome of the election, but this the people who win the election can decide.
ရွေးကောက်ပွဲရလာကိုတော့ကျွန်တော်မသိပါဘူး။ဖွဲ့စည်းပုံနဲ့ရွေးကောက်ပွဲဖြစ်စဉ်ကိစ္စတွေကိုဘယ်လိုဆက်လုပ်မယ်ဆိုတာရွေးကောက်ပွဲမှာအနိုင်ရတဲ့သူတွေကဆုံးဖြတ်ကြပါလိမ့်မယ်
။နောက်တစ်ခါလူ့အခွင့်အရေးအဖွဲ့တွေကမြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုမျိုးတုံးစက်ဖြတ်နေတယ်။အင်းကြီးနိုင်ငံတွေကိုတောင်းတကြီးထွက်ပြေးနေရတယ်လို့ဆိုဆွဲကြတယ်။ဒါဟာနိုင်ငံတကာဆက်ဆံရေးပြဿနာတရားဖြစ်နေပါတယ်ဒီပြဿနာအတွက်မြန်မာအစိုးရကဘယ်လိုမူဝါဒမျိုးချမှတ်ထားသလဲဆိုတဲ့မေးခွန်းကိုတော့ဝန်ကြီးဦးဝနမောင်လင်ကရိုညာဆိုတဲ့အမည်ကိုအသိအမှတ်မပြုကြောင်းမှောက်စွာပယ်ချပြီးတော့ဒီလူတွေဝင်ရောက်လာပုံကိုသမိုင်းကြောင်းနဲ့တကွဆက်လက်ရှင်းပြပါတယ်အဲ့ဒီနောက်အခုလက်ရှိဆောင်ရွက်နေတဲ့အခြေအနေကိုအခုလိုဖြေကြားသွားပါတယ
် And the present day as we have been conducting the verificationprocess for the citizens
အခုလက်ရှိမှာလဲကျွန်တော်တို့ကနိုင်ငံသားစီစီရေးလုပ်တော့တရားမဝင်လာရောက်သူတချို့ထွက်သွားကြပါတယ်တချို့လဲရေကြီးရမျက်နှာရှာခြင်းလူမောင်ခိုးတွေနဲ့ဆက်သွယ်ထွက်ခွာကြတာရှိပါတယ်ဒေတာရင်းအလုတ်ကန်ရှာရင်သွားကြတာပါမကြခင်ကကပ်ပလီပင်လယ်တဲကလေစီးပြေးတွေထိုင်းမလေးရှားအင်ဒိုနီးရှားတို့ကိုရောက်သွားတဲ့သူတွေဟာဒီလိုအလုတ်ရှာဖို့ဘင်္ဂလားဒေ့ရှ်ကလူမောင်ခိုးတွေနဲ့ခိုးထွက်လာကြသူတွေပါဒီပြဿနာကိုကျွန်တော်တို့အင်းကြီးချင်းနိုင်ငံနေနဲ့ဆွေးနွေးပြီးဒီနေ့မေလနဲ့ဂျွန်လအတွင်းကပဲကျွန်တော်တို့ရေပိုင်နယ်ထဲကလေတချို့ကိုမြန်မာရေတပ်ကကယ်တင်ခဲ့ပါတယ်900လောက်ရှိပါတယ်သူတို့ကိုယာယီနေစရာပေးထားပါတယ်တည်တည်ချာချာစုံစမ်းစစ်ဆေးပြီး80ရာခိုင်နှုန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းပြီးပြန်ပို့ခဲ့ပါတယ်ဒီပြဿနာဟာမြန်မာနိုင်ငံမှာတမကနိုင်ငံတကာမှာဖြစ်နေတဲ့ပြဿနာပါအခုလောလောဆယ်ဥရောပကိုကြည့်ပါရွှေပြောင်းဝင်ရောက်လာသူတွေအများကြီးပါအမေရိကမှာလည်းမက္ကဆီကိုနယ်စပ်မှာဒီလိုပြဿနာမျိုးရှိနေတာပါပဲ
ဆက်လက်ပြီးမျိုးဆောင်ဥပဒေလို့ခေါ်တဲ့ဥပဒေတွေနဲ့ပတ်သက်လို့လည်းဒါတွေဟာမွတ်စလင်တွေကိုခွဲခြားနှိမ့်ချထားခြင်းမဟုတ်ဘူးလို့ဆိုပါတယ်ဒီဥပဒေချမ်း၄ခုကိုလူလူရဲ့တောင်းဆိုချက်အရအစိုးရကရေးဆွဲပြီးစွတ်တော်ကတည်ပြုခဲ့တာဖြစ်တယ်လို့ဆိုပါတယ်နောက်ဆုံးအနေနဲ့မြန်မာနိုင်ငံမှာယာယီအစည်းအမှတ်ပြုကပ်ပြားကန်ဆောင်ထားသူတွေမဲ့ပေးခွင့်မရဘူးဆိုတဲ့မေးခွန်းကိုဖြေကြားရင်အမေရိကန်ပြည်ထောင်စုမှာတော့ green card ကန်ဆောင်ထားတဲ့ဇူရီမဲ့ပေးခွင့်ရပါသလားလို့ဥပမာမောင်လင်ကပြန်လည်မေးခွန်းထုတ်သွားပါတယ်ခင်ဗျာ
ဒါကတော့ဥကျော်စန်းသားပြပြသွားတာပါအခုလိုနယူးယောက်မြို့ကိုရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဥပမာမောင်လင်ဟာကုလသမဂ္ဂဌာနချုပ်မှာမနေ့ကအတွင်းမှုချုပ်ဘန်ကီမွန်းနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာ Nyama nenge ma nowe ma la duen jimba me yu kao bwe ma diya mnya da biro tinta mnyinda shibu ne along pa wun gwen shibu kula tamaga duen mu joga le daik duen bio su ge baare. Di do duen kula tamaga tana jogu yao ni le nyama amet duga le a chao nenge nga amet duen ne du nyama a yegu sui nui dimbya ge le jang sab biro na sin ma shu. Nyama bibin jang le yi ha ba bao zo ma do da mu re sab bi pini ra gu jo zo jang ne.
He highlighted that the conduct of fair, transparent, and inclusive elections in November would help consolidate the reform
agenda.
ဒါနဲ့ဆက်ဆက်ပြီးတော့လည်းလူနည်းစုအထူးသဖြင့်ရိုဟင်ဂျာလွတ်တော်ကိုယ်စားလှယ်လောင်းတွေကိုပယ်ချခဲ့တာနဲ့ပတ်သက်ပြီးသူ့အနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းပြောခဲ့ပါတယ်။ဒီပြည့်ရက်နဲ့တဆက်တဲ့ရိုဟင်ဂျာတွေအနေနဲ့နိုင်ငံသားဖြစ်ခွင့်ဆုံးရှုံးနေတာကိုလည်းအများဆုံးဖြေရှင်းပေးဖို့လိုအပ်ကြောင်းကုလသမဂ္ဂအတွေ့အကြုံကအလေးပေးပြောဆိုခဲ့တယ်လို့မနေ့ကကြေညာချ သည်တွေရဲ့အရေးစိုးရိမ်မိကြောင်းနဲ့အရှေ့တောင်အာရှဒေသမှာဒီလိုအခြေအနေမျိုးမဖြစ်ရအောင်ကာကွယ်ဖို့လိုကြောင်းဘန်ကီမွန်းကပြောကြားခဲ့တယ်လို့ကြေညာချက်ကဆိုပါတယ်။ဒီအတောအတွင်းမှာပဲကုလသမဂ္ဂဌာနချုပ်ကိုရောက်နေတဲ့2015ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းအထက်ကနေပယ်ချခံခဲ့ရတဲ့လက်ရှိရခိုင်ပြည်နယ်ဘူတိတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရွှေမောင်နဲ့ကချင်ပြည်နယ်အင်ကျန်းရံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးတို့ကလည်းအခြားနိုင်ငံတကာလွှတ်တော်ကိုယ်စားလှယ်အယောက်တရာနဲ့အတူတွေ့ဆုံပြီးတော့မြမအရေးကိုကုလသမဂ္ဂမှတင်ပြမဲ့အချက်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်ဒါနဲ့ပတ်သက်လို့ဒေါ်တွဲဘူးက VOA ကိုအခုလိုပြောပြပါတယ
်ဒီကျမတို့နိုင်ငံမှာဒီအသာရေးနဲ့ပတ်သက်မှာပေါ့နော် PNP နဲ့မှာကျမတို့အဲခရီးရန်ဖြားရှောင်းဝင်းတက်မှာပေါ့နော်ဒီအဲ CD တခုလာလုတဲ့ကိစ္စလေးတွေပေါ့နော်နောက်တစ်ခုကျမတို့ဒီဘာသာရေးနဲ့ဆရာမနှစ်ယောက်ပေါ့နော်မတိမ်မှုနဲ့သူတတ်မှုဖြစ်တဲ့တရားခါအခုတည်းကအဲမမိသေးတဲ့ကိစ္စလေးတွေပေါ့နော်အဲ့ဒါလေးတွေကဆိုရှင်ကျမတို့တင်ပြချက်ပါတယ်
ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းနဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်တို့တွေ့ဆုံရမှာလဲတနိုင်ငံလုံးအပြစ်ခတ်ရစဲရေးနဲ့အတိတ်ပဲပြေဝပြီးအပြုတ်သဘောဆောင်တဲ့နိုင်ငံရေးဆွေးနွေးပွဲအဖြစ်ဆက်ပြီးတိုးတက်လာဖို့တိုက်တွန်းခဲ့တယ်လို့အတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Foreign Hack ကပြောပါတယ
် On national reconciliation the secretary general expressed his appreciation
မြို့သားပြန်လည်တင်းမြတ်ရေးနဲ့ပတ်သက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားညီညာရေးဆွေးနွေးပွဲအဆင့်နဲ့တိုးတက်လာတဲ့အပေါ်သမရဦးသိန်းစင်ရဲ့ဥဆောင်မှုကိုသူ့အနေနဲ့လေးစားအသိမှပြုကြောင်းအတွင်းမှုချုပ်ကပြောခဲ့ပါတယ်
။အခုလိုမြန်မာနိုင်ငံမှာအပြစ်ခက်ရစဲရေးနဲ့ပတ်သက်ပြီးကုလသမဂ္ဂပါဝင်နေတဲ့အခမ်းကဏ္ဍဟာအရေးပါတယ်လို့ဒေါ်တွဲဘူးက VOE ကိုပြောပါတယ်
။တို့အင်းသားလက်နဲ့ကင်နေနဲ့ပေါ့နော်။အစိုးရရဲ့တပ်မတော်ရဲ့အဲဆွေးနွေးတဲ့ကဏ္ဍရက်တွေရှိပါတယ်။အဲ့ဒီကဏ္ဍရက်တွေမှာ UN ကလည်းဆက်မပြတ်ပါဝင်နေတယ်ပေါ့နော်။ပြီးရင်ဒီဟာတွေအောင်မြင်ဖို့လည်းတိုက်တွန်းနေတယ်ဒီအပေါ်မှာတို့ကလည်းအများကြီးပဲဒါကို UN ကိုလည်းစီးဆုတင်ပါတယ်ဆက်လက်ပြီးတော့လည်းဒီတို့တိုင်းရင်းသားဒေသတွေမှာဒီတကယ်ကိုအပြစ်ခတ်ရပ်သွားဖို့ပေါ့နော်အပေါ်မှာလက်မှတ်ထိုးရင်တင်ယုံမကပဲနဲ့တကယ်အောက်ခြေမှာတိုက်ပွဲတွေရပ်သွားအောင်ဆောင်ရွက်ပေးဖို့လည်းတို့အနေနဲ့ဒါတိုက်တွန်းပြောကြားလိုပါတယ်
မြန်မာအမတ်နှစ်ဦးအပါအဝင်နိုင်ငံတကာအမတ်တွေဆွေးနွေးသဘောတူခဲ့တဲ့မြန်မာအရေးကိစ္စရက်တွေကိုတော့အခုနယူးယောက်မြို့မှာကျင်းပနေတဲ့အချိန်80မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြဖို့ရှိတယ်လို့လည်းဒေါ်တွဲဘူးကပြောပါတယ်။အောက်တိုဘာလ2ရက်နေ့မှာတော့နိုင်ငံတိုင်းဝန်ကြီးဦးဝနမောင်လွင်ကိုယ်တိုင်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအရေးမိကွန်းပြောကြားမှာပါ။မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေဖြစ်ပေါ်တိုးတက်နေတဲ့အတွက်မြမအရေးဆုံးဖြတ်ချက်တွေမရှိသင့်တော့ဘူးလို့သမရဦးသိန်းစိန်အစိုးရကကုလသမဂ္ဂကိုတောင်းဆိုနေတာဖြစ်ပါရဲ့ရှင်။ဆက်လက်ပြီးတော့ဒီတဘာဝဘေးအန္တရာယ်ခံထားရတဲ့မြန်မာနိုင်ငံကဒေသတွေမှာ ရွေးကောက်ပွဲအတွက်ဘလို့အခက်ခဲတွေရင်ဆိုင်နေရတယ်လဲဆိုတာကိုတင်ပြမှာပါ။ရေပေးတင့်ချင်းပြည်နယ်စကိုင်းမကွေးမန္တလေးနဲ့အေရဝတီတိုင်းတို့မှာမဲစည်းရင်စီစစ်မှုတွေထိထိရောက်ရောက်လုပ်နိုင်ဖို့မဲစည်းရင်ကြေညာမဲ့ရက်ကိုထပ်ပြီးတိုးပေးမယ်လို့တီထောင်စုရွေးကောက်ပွဲကော်မရှင်ကလည်းကြေညာလိုက်ပါတယ်။အခုလိုဒီလိုအခြေအနေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတဲ့မတ်တန်ကြီးထိုက်ကအပြည့်အစုံကိုပြောပြမှာပါရှင်
။ဟုတ်ကဲ့ပါရှင်။ရေကြီးမှုနဲ့မြေပြိုမှုဒဏ်တွေကိုလနဲ့ချီခံစားခဲ့ကြရပြီးအခုချိန်ထိပြန်လည်ထူထောင်ရေးလုံလုံလောက်လောက်မလုပ်နိုင်သေးတဲ့ချင်း၊စကိုင်း၊မကွေး၊မန္တလေးနဲ့အေရဝတီတိုင်းတို့ကမြို့နယ်တချို့ကိုမဲဆန္ဒရှင်စီရင်ကြေညာမဲ့ရက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းတစ်ပတ်ကနေသတင်းသုံးပတ်အထိတိုးမြှင့်ပေးလိုက်ပါတယ်။မြေပြိုမှုကြောင့်အိုးအိမ်တွေဆုံးရှုံးခဲ့ရပြီးမြို့ကိုပါရွှေ့ပြောင်းထားရတဲ့ဟာခါမြို့မှာတော့မဲဆန္ဒရှင်စီရင်ကိုအောက်တိုဘာလ10ရက်နေ့အထိကြီးညာပေးသွားမှာဖြစ်တယ်လို့ဟာခါမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဥပွေဟူးကပြောပါတယ်
။အော်မဲစင်းအနေနဲ့တော့မဲစင်းတော့အလုံးဆိုင်ဘော့မှာတတ်နေပါတယ်တတ်ပြီးပြီးမဲစင်းကဘာဖြစ်လို့တိုးတယ်လဲဆိုတော့သူတို့စင်းကုန်းတုန်းကမရှိတဲ့လူတွေနောက်ပြီးတော့မြေကျန်တဲ့လူတွေလည်းမြေနာမည်မပါလို့အဲ့ဒါဆောက်ထားတော့အခုမင်းရှင်တော့အားလုံးစမီပြီလို့ပြောတော့ပြောကြတယ်ကျွန်တော်တို့ဟာခါမြူနယ်အနေနဲ့တော့မဲကြုံဖွင့်ဖို့အခက်ခဲတော့မရှိပါဘူးဒါနဲ့ဥပမာကျွန်တော်မြို့ဟောင်းကအားလုံးပြူတဲ့အတွက်မြို့ဟောင်းကဟောမြို့တစ်ကိုပြောင်းနေတော့မင်းသူကအကြီးနာမဲမြို့ဟောင်းမဲဇုံကိုမြို့ကြည့်မဲဇုံမှာပဲပြောင်းလိုက်တယ်အဲဒီလိုပဲအဆက်ခဲတော့နေပါပါဆိုရှိတယ်ဒါမဲဆိုင်တော့မရှိပါဘူ
းမြေပြိုမှုကြောင့်အိုးအိမ်ဆုံးရှုံးခဲ့ကြရတဲ့သူတွေဟာဟာခမျိုးတစ်ကဖျားเจ้าမှာခိုးလုံနေကြရပြီးနေစရာစားစရာလမ်းပန်းဆက်သွယ်ရေးတို့မှာအတော်လေးအခက်တွေ့နေရတဲ့အပြင်မဲယုံတွေကိုလည်းရွှေ့ရမယ်လို့ဥပွေဟူးကပြောပါတယ်
ဒီပြူတဲ့လူကဟောမြူတစ်မှာလည်းအားထုတ်ကြောင်းလိုက်တယ်ဆိုတော့မြူတစ်ဖရာစစ်ဖို့ကြောင်းမှာများတော့အဖင်ဖရာစစ်ဖို့ကြောင်းမှာနေကြတယ်။နောက်ပြီးတော့အထာဆာကင်းမှာအဆမ်ဘလီဟောမှာပဲနေကြတယ်။အဲ့လိုပဲဖရာစစ်ဖို့ကြောင်းမှာများတော့အဖင်ဖရာစစ်ဖို့ကြောင်းမှာပဲနေကြတယ်။မပြူတဲ့ညီလာလည်းရှိတော့ရှိတာပေါ့ဗျာ။ဒါပေမဲ့များတော့အဖင်အင်ချင်း900လောက်တော့ပြူတော့တယ်လို့ပြောကြတယ်။သတ်ပတ်တဲ့ရအစိုးရအနေနဲ့အတော်ကိုပဲတူးစားနေပါတယ်ဒါနဲ့မိုးကလည်းမတိတ်ဘူးဒီလိုပဲယူနိုင်ပါတယ်ဆိုတော့လာနာအခုပြင်းနေတယ်မနေ့ကတော့ပြန်ပြူလိုက်တယ်အဲ့လိုပဲလာနာတိုက်မကောင်းသေးပါဘူး
ချင်းပြည်နယ်တွင်ကဟာခမြို့အပြင်မတူပြီးတွန်းဆန်မြို့တို့မှာလည်းမဲစင်းကျညာမရက်ကိုထပ်တိုးပေးထားပါတယ်စကိုင်းတိုင်းအတွင်းကရေးပေးကြောင့်မဲစင်းကျင်ညာတဲ့ရက်နောက်ဆုတ်ခဲ့ရတဲ့ဒေသတချို့မှာလည်းရက်ထပ်တိုးပြထားတဲ့အကြောင်းစကိုင်းတိုင်းရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးတင်ဦးကပြောပါတယ်
။ online ကိုဖောင်းမြင်လို့ဒီကနားရတဲ့ဟိုကလေးဝါရင်းရင်းတို့ပါပေါ့
။
ဒီကြည့်ရပါတော့နော်။ဒီကြည့်တော့ပထမပိုင်းတော့ကျွန်တော်တို့ကဟိုတလေးနဲ့မှမဲစင်းကမယ်ဆိုတော့အချို့ဘူးဘူးအောက်စုကြီးကမကတ်နိုင်ဘူး။ဒါရီက online မှာဆိုရင်အဲနည်းနည်းကျန်တယ်ပေါ့နော် online တို့နောက်ဖောင်းမြင်တော့အကျန်တယ်ပေါ့နော်အဲအဲ့ဒါလေးတွေကတော့ဟိုဆက်ရှိနေမှာကတ်နိုင်တယ်ကျအဲ့ဒါကြောင့်ကျွန်တော်တို့အဲ့ဒီနည်းနည်းတော့ကြာတော့ကတ်တဲ့နေရာလေးကိုကျွန်တော်ပြန်ပြီးတော့ဟိုသူကြည့်တဲ့ရက်ကိုရအောင်ပေါ့နော်ကြည့်တယ်ဟိုကျွန်တော်လည်းဟိုလာပြီးတော့ဟိုကတ်လို့ကျင်တယ်အစားတွေကိုပို့ရအောင်ဆိုတော့တော့ရက်ကလေးဖတ်ရှုပေးလိုက်တာပါ
စကိုင်းတိုင်းတွင်းမှာတော့မင်းစင်အနေငယ်ပြင်ဆင်ရတဲ့အနေအထားရှိပေမဲ့စိုးစိုးဝါးဝါးမှားယွင်းတဲ့အနေအထားမရှိဘူးလို့တိုင်းကော်မရှင်ရဲ့ဥက္ကဋ္ဌဦးတင်ဦးကပြောပါတယ်။စကိုင်းတိုင်းတွင်းကမုံရွာဆက်လင်းကြီးကဏီမော်လိုက်ဖောင်းပြင်းမြို့နယ်တို့ကတော့အောက်တိုဘာလ2ရက်နေ့အထိတိုးပေးထားပါတယ်။စေတုတ်တရားမြင်းချံဟင်းတရဇလုံမြအောင်မြို့နယ်တို့ပါတော့စက်တင်ဘာလ4ရက်နေ့အထိတိုးမြှင့်ပေးထားပြီးအင်ကပူမြို့နယ်တွင်ကမဲဆန္ဒရှင်တွေအနေနဲ့တော့စက်တင်ဘာလကုန်အထိမဲစင်းတွေစစ်ဆေးပြင်ဆင်နိုင်မှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ Radio Season တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်ဒီနေ့ကို나유ဝက်စာစီတိုးမြှင့်ထုတ်လွှင့်ပေးသွားမှာပါ။ညနေ6နာရီခွဲကနေ9နာရီအစီအစဉ်အစားညနေ6နာရီကနေ9နာရီအထိတနာရီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံးမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့ဒီနေ့ကိုတနာရီကြာတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ ဖီလီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုလူကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးစေစုပြင်ပါတယ်ရှင
်။လာမယ့်တနင်္လာနေ့မှာစတင်ထုတ်လွှင့်တော်မယ့်ရွေးကောက်ပွဲအထူးအစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါနော်။တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်တွေကိုလည်းဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာပြီးခဲ့တဲ့နှစ်ကတပ်ဖြတ်ခံရတဲ့ဗြိတိန်နိုင်ငံသား2ဦးနဲ့ပတ်သက်လို့တရားခံပြတပ်တွေဖြင့်ထိုင်းနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့ထိုင်းရှေ့နေများကောင်စီကတာဝန်ရှိသူတွေကိုကြားသာပတင်းနေ့ကစစ်ဆေးခဲ့ပါတယ်။ဒီစစ်ဆေးချက်အရာလူတက်မှုနဲ့ဆွဆွဲခံရသူမြန်မာလူငယ်2ဦးဟာနှိပ်စက်နှိမ့်ပတ်မှုတွေကြောင့်ဝန်ခံခဲ့ရတာကိုတွေ့ခဲ့ရတယ်လို့တပ်တွေထွက်ချက်တွေကပြောခဲ့ပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
စတေမာလာ22ရက်နေ့ကနေစတင်ခဲ့တဲ့တရားခွင်3ရက်မြောက်နေ့မှာတော့ထိုင်းနိုင်ငံလူ့အခွင့်အရေးကော်မရှင်ကတာဝန်ရှိသူတဦးနဲ့ထိုင်းရှေ့နေများကောင်စီကတာဝန်ရှိသူတဦးမြန်မာအလို့သမားတဦးတို့ကိုတက်တည်အဖြစ်စစ်ဆေးခဲ့ပါတယ်။လူ့အခွင့်အရေးကော်မရှင်ရဲ့ထပ်ဆိုချက်ထဲမှာတော့လူတက်မှုနဲ့စွဲချက်တင်ခံထားရတဲ့မြန်မာလူငယ်2ဦးဟာနှိပ်စက်နှိမ့်မှုတွေကြောင့်ဝင်ခံရတယ်ဆိုတာကိုသူတို့စုံစမ်းသိရှိခဲ့ရကြောင်းထပ်ဆိုခဲ့တယ်ဆိုပြီးတရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
ဒီကလေးတွေဟာဝန်ခံနေတဲ့အကြောင်းနဲ့ပတ်သက်လို့ပေါ်ပြရခဲ့တယ်အဓိကပါတယ်ဆိုတော့လေးချင်းမြန်မာလို့ဝန်ခံရတယ်ကြောက်ပြီးတော့ပြည့်တဲ့အချိန်မှာလည်းတမန်လုံးတောင်းနေပြီးတော့ဒါကလည်းသူရဲ့နောက်ပိုင်းကျမှရကြောက်ရတယ်ဆိုတာလေးတွေသူကဖတ်ဆိုကြတာအဲ့လိုဖတ်ဆိုချက်တွေကနောက်ဆုံးမှကျဲပြီးမရှိတဲ့အခါမှာရှင်းနေတဲ့အခါမှာရေးနေဝေးတဲ့အခါမှာမြည်တဲ့အခါမှာဝန်ခံနေတာမိကလေးဆိုတာကိုပြောရတယ်
ထိုင်းမျိုးသားမှုကင်းစစ်ဆေးဌာနကထပ်ဆိုချက်အရဆိုရင်လေလူတက်မှုနဲ့ပတ်သက်လို့ပထမပိုင်းမှာလှုပ်ဆောင်ခဲ့တဲ့ DNA ရယူမှုတွေဟာလှုပ်ထုံးလုံနည်းတွေနဲ့ညီညွတ်မှုမရှိတာတွေတွေ့ရှိရကြောင်းထပ်ဆိုထားတာပါမြန်မာလူငယ်2ဦးစီကနေ DNA ရယူပြီးစစ်ဆေးမှုကာလကအချိန်တိုတောင်းလွန်းတဲ့အတွက်လှုပ်ထုံးလုံနည်းနဲ့မညီညွတ်ဘူးဆိုပြီးတရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေဖြစ်သူကလည်းပြောပါတယ
်တကယ်တော့ DNA ရယူတဲ့အခါမှာတာမန်ဆိုရင်ရပေါင်း20တောင်းလာပါတယ်ဒီပေါ်ဒီနေရာရုပ်စစ်စီမဲ့ဆိုရင်ချက်ရရရပါတယ်အခုဒီအမှုတစ်ခုတော့မှာစစ်စီမဲ့ဆိုရင်2ရက်10လ2014နေ့ကကလေးတွေဒီနေရာယူပါတယ်9ရက်10လ2014မှာဒီနေတူရဲဆိုတဲ့အကြောင်းကြားတာအမှုပြောထဲမှာရှိပါတယ်အဲ့တော့3ရက်ထဲနဲ့ရတဲ့ DND တူပါတယ်ဆိုတဲ့ဟာကယုံကြည်ရောက်တဲ့အနေနဲ့မရှိဘူးလို့
ပထမစစ်ဆေးထားတဲ့ DND နဲ့နောက်ထပ် DND တွေကိုတိုက်ဆိုင်စစ်ဆေးဖို့အတွက်ထိုင်းမျိုးသားမှုကင်းစစ်ဆေးဌာနကတောင်းဆိုရမှာလဲရဲတွေဘက်ကပေးနိုင်ခြင်းမရှိတာကိုတွေ့ရတယ်ဆိုပြီးတရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
် DNA ယူတဲ့လုံထုံးမှုတွေဥပဒေအရပြောမယ်ဒီလန်တကစစ်စစ်နေကြအမှန်တကပန်တာနဲ့ DNA ယူမှုပြုလုပ်ခဲ့လို့ရှိရင်အဲ့ဒီ DNA နမူနာကို3နှစ်မှ6နှစ်အထိထိန်းသိမ်းထားလို့ရပါတယ်ပြောပါတယ်ဒါပေမဲ့အခုဒီကိစ္စမှာဆက်လိုက်နဲ့တော့လကောင်းခုနကတစားဘေးကသူ့ရဲ့ DNA တော့လကောင်းတိုက်ဆိုင်စစ်ဆေးဖို့ဆိုပြီးတော့ဒေါက်တာဖွန်တက်တို့ဖွဲ့ကတောင်းဆိုတဲ့အခါမှာရဲတပ်ဖွဲ့က DNA တွေကုန်သွားပြီလို့ပြောပါတယ်သူတို့စစ်လေကောင်းပြီပြောပါလေအခုကအခုမှ15ရက်6လ2015မှာတနစ်ပဲကြည့်နေတာပါအဲ့တော့ဥပဒေအရဆိုရင်သူတို့ဟာ3နှစ်လောက်ခင်းနေတဲ့ဟာတနစ်ထဲနဲ့ကုန်နေလို့ပြောရင်သူတို့ရယူထားတဲ့ DNA ကလုံဆုံးလုံးကြီးရယူရမဟုတ်ဘူးဆိုတာပုံနေတော့ပါလေ
မြန်မာလူငယ်နှစ်ဦးကိုဆွဆွဲထားတဲ့သူတို့ကိုယ်တိုင်လူတက်တယ်ဆိုတာကိုဝန်ခံတယ်ဆိုတဲ့အချက်နဲ့ DNA တူညီတယ်ဆိုတဲ့အချက်တွေဟာစတင်ပါလာမှာတရားခံပြတပ်တွေရဲ့ထွက်ဆိုချက်တွေကြောင့်ကွဲလွဲမှုတွေရှိခဲ့တယ်လို့ဆိုပါတယ်တရားခဏ်ဒီဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့သူတွေကတော့ဒီအမှုနဲ့ပတ်သက်လို့အားသာချက်ရှိနေတယ်လို့ယူဆထားပြီးဥပဒေကြောင်းအရလုံထုံးလုံနည်းတွေအရနီလန်တကြနဲ့ထိုင်းနိုင်ငံရဲ့တရားရုံးဘက်ကနေတမာတမတ်ကြစွာဆုံးဖြတ်ချက်ချနိုင်မယ်ဆိုရင်မြန်မာလူငယ်တွေလွတ်မြောက်နိုင်မယ်လို့ယူဆနေကြပါရဲ့ရှင
် VOA သတင်းတော့မအေးပါပါရှင်မကြခင်ထုံးလင်းတော့မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးကြောက်တဲတဲ့ယောဂါဝူကာကွယ်မဲ့အကြောင်းပေါ့နော်ပြောပြမဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါရှင်ကြာသာပတိတိနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်စီစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းတိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါငကူတော့ကကြောက်တင်ခင်ဝဲပြီသူတို့ကပြန်ဖြစ်ဖို့အခွင့်အရေးများပါတယ်နောက်ပြီးကောက်ကိုခေါ်ရအစင်းမြစ်ကြီးရောင်းတဲ့ဒီနာရီအစင်
းဒါကတော့စီးကြောက်တဲ့ယောဂကာကွယ်ရေးအကြောင်းပြောပြမယ်ကျန်းမာရေးကဏ္ဍမှာအပြည့်အစုံတင်ဆက်ပေးမှာပါစောင့်မျှော်နားဆင်ကြပါရှင်အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာကိုလည်းထုတ်လွှင့်မှာပါအခုတော့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင
်ဒီနေ့ပြန်တင်ပြမယ့် idiom အသုံးကတော
့ lip service
ဖြစ်ပါတယ်စာလုံးပေါင်းက lip lip ကနှုတ်ခမ်း service service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ဒီပေရတော့စခွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့idiom ဆိုရဲတော့ဗိုက်ဒီဘေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အတုံးပြောရမယ်ဆိုရင်တော့ပါဇက်နဲ့လောကလူတာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Crow ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
သူကြီးအလုပ်ပြုတ်သွားခြင်းကစလို့ဂျိုကငွေရေးကြီးအကူအညီပေးပါမယ်လို့ခီးပေးခဲ့တယ်။ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။သူကြီးလည်းအတော့ကူဒုက္ခရောက်နေလေလို့ဒိဗေရပါတယ်။
Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
Dilo lo yin no kao me, ho lo lo yin no kao me. Lo bi ba me, sa da phin pyo bi. Le dwi ma ro, ba ma lo mo bi da. A pyo ji te te phit bi ro. Ba ma a ko lo mi ya da myo. So yin, be lo pyo ma le.
Lip service
တို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဆက်လက်တင်ဆက်မယ့်ကျန်းမာရေးကဏ္ဍမှာတော့စီးကြောက်တဲ့ယောဂကာကွယ်ရေးအကြောင်းကိုနားဆင်ရမှာပါမြန်မာနိုင်ငံမှာစီးလန်းကြောင်းနဲ့ကြောက်ကတ်မှာကြောက်တဲ့ဓာရီအဖြစ်များနေပြီးအသက်40နဲ့60ကြားမှာပိုးပြီးဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဒီအကြောင်းစီးနဲ့ကြောက်ကက်ခွဲစိတ်အထုကူဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ဒေါက်တာကျော်မြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီစီးလန်းကြောင်းကြောက်တဲ့ယောဂအဖြစ်များလာကြတယ်
။ဗမာပြည်မှာတော့စီးလန်းကြောင်းကြောက်တဲ့ယောဂကျွန်တော်တို့ဒီစီးလန်းကြောက်ကခွဲစိတ်ဌာနမှာတော့လာတဲ့လူနာရဲ့50ရာခိုင်နှုန်းကနေ90ရာခိုင်နှုန်းလောက်ထိရှိပါတယ်။ရားတယ်ပဲပြောရမှာပေါ့။အဲ့ဒီတဲမှာမှအမျိုးသားတွေကပိုဖြစ်တာကိုတွေ့ရပါတယ်။ဒါဒီကဘာမှာစစ်တမ်းတွေအရပြန်ကြည့်လိုက်ရင်အမျိုးသားတွေကအမျိုးသမီးတွေပိုဖြစ်တယ်ပေါ့။အဲ့ဒီနဲ့လက်တော်တီဗမာဒီမာတော့မျိုးသားနဲ့မျိုးသမီးဖြစ်လို့ကတော့စိတ်မကွာလောက်ဘူးပေါ့နော်ဒူဒူလောက်ပဲဖြစ်နေတယ်ပေါ့အသက်ပိုင်းခြားရဆိုရင်တော့လေအသက်ငယ်တဲ့လူပေါ့အသက်20အောက်မှာဖြစ်တာတိတ်မပြေရဘူးဒါပေမဲ့အများဆုံးကတော့အသက်40အနီး60ပိုင်းခြားမှာဖြစ်တာကိုပြရပါတ
ယ်ဟုတ်ကဲ့ဘာဖြစ်လို့ဒီယောဂဖြစ်ရပြီးတော့အခုလိုလူမျိုးတွေမှာအဖြစ်များလာလဲ
ကြောက်ဖြစ်တာကိုဖြစ်ရတဲ့အကြောင်းကိုပြောရမယ်ဆိုရင်တော့ နမတိကတော့ရှိပဲကြရေတောက်နေတာပေါ့အဲ့တော့ဘယ်လိုလူမျိုးတွေမှာဖြစ်တတ်လဲဆိုတော့ပူပင်းနဲ့ယာယူလူရှိတဲ့ဒေသတွေမှာနေတဲ့လူတွေပေါ့သူတို့ကအခြေထွက်များမယ်ရေတောက်တာနေမယ်ဆိုရင်ဒီထွက်တာလည်းနေသွားမယ်အဲ့တော့သူတို့မှာဒီစီလန်းကြောင်းမှာကြောက်တင်ဖို့ခွင့်မှန်ပုံများတယ်ပေါ့နောက်ပြီးတော့ပူပင်းနဲ့တောက်ဝင်းကျင်မှာလှုပ်လှုပ်ရတဲ့လူတွေဒီခြေတွေထွက်မယ်ဒီတော့တည်းမျိုးဆိုရင်သူမှဒီစီလန်းကြောင်းမှာကြောက်တယ်ကိုခွင့်လာများတယ်။နောက်တစ်ခုကတော့ငကူတော့ကကြောက်တယ်ခင်ဗျာလူသူတို့ကပြန်ဖြစ်ဖို့အခွင့်အလမ်းများပါတယ်။နောက်ပြီးကောက်လို့ခေါ်တဲ့အစင်းမြေကြီးကြောင်းနဲ့ဒီနာရီကဆိုရင်ဒီထဲမှာ uric acid ဓာတ်တွေများနေတယ်။ဒီလိုများနေလို့ရှိရင်ဒီ uric acid တွေကအတိုင်းခဲပေါ်ကနေဒီကြောက်တဲ့စီလန်းကြောင်းမှာကြောက်ဖြစ်နေတယ်ဖြစ်တတ်တယ်။နောက်တစ်ခုကတော့ဒီစီလန်းကြောင်းမှာဖြစ်ကြခဏပိုးဝင်တဲ့လူတွေပေါ့။နောက်ဒီစီလန်းကြောင်းရဲ့ခွဲစည်းပုံမှလည်းမူတည်ရပေါ့။တချို့ကြတော့ဒီမွေးရပါစီလန်းကြောင်းမှာပုံမှန်မဟုတ်တဲ့လူတွေပေါ့။ဥပမာမွေးရပါစီးပြင်းကျင်းတဲ့လူတွေပေါ့
။ဟုတ်ကဲ့။ဒီအမျိုးသားတွေမှာအဖြစ်များတာနဲ့ဒီအသက်40နဲ့ဒီ60ကျားမှာအဖြစ်များတာပေါ့ဆရာ။အဲ့ဒါတွေကဘာကြောင့်လဲ။
အဲ့ဒါအဲ့ဒီကြတော့ဟော်မုန်းနဲ့ဆိုင်တာပေါ့။အမျိုးသမီးမှရှိနေတဲ့ဒီဟော်မုန်းတွေကဒီတောက်ဖြစ်စေဖို့အတွက်ကာကွယ်ပေးတယ်လို့ဖြစ်နေတယ်။နောက်တစ်ခုကတော့အမျိုးသားရဲ့ဒီစီလန်းကြောင်းဖွဲ့ပြီးပုံများဆိုဒီအမျိုးသမီးရဲ့ထက်ပုံပြီးတော့ရှုပ်ထွေးရတဲ့ပုံရှိတယ်။နောက်တစ်ခုကတော့အမျိုးသားရင်းဆိုရင်ဥပမာဒါအသက်ကြီးလာရင်စီးကျိတ်ကလည်းကြီးလာမယ်။စီလန်းကြောင်းကိုသွားပြီးတော့အနောက်ဆက်ပြီးတဲ့အကြောင်းအရာတစ်ခုပေါ့
။ဟုတ်ကဲ့ဒီအသက်အရွယ်ဒီ40နဲ့60လူလက်ပိုင်းပေါ့ဆရာနော်လူကြီးပိုင်းရောက်လာတဲ့ခါမှာပိုဖြစ်တာရော
အဲအဲ့ဒါကလည်းဒီမျိုးသားဆိုလို့ရှိရင်စီးတိတ်ကအသက်ရကြီးလာတဲ့နေရာကြီးလာတယ်ဒါပုံမှန်ပဲကြီးလာတဲ့အချိန်မှာတော့ဒီစီလန်းကြောင်းမှာလာပြီးတော့ဟန်တာဖြစ်အဲ့တော့စီးတွေကပုံမှန်နဲ့မတော်နိုင်ဘူးတော့အနေထိုင်နေဒါကြောင့်သူတွေကကြောက်ဖြစ်ဖို့အခွင့်အလမ်းပုံများတယ်နောက်တစ်ခုကလည်းဒီနိုင်ငံမှာယောက်ျားတွေကလည်းအများကြီးအပြင်အလုပ်ထွက်လုပ်ကြတယ်ဆိုတော့သူတို့ကပို့ပြီးတော့မှအမှန်ပြောရင်ခြေပိုထွက်မယ်ရေတောက်နေမယ်ဒါကလည်း risk factor တစ်ခုပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီဖြစ်ရခြင်းအကြောင်းရင်းတွေကိုစုံစုံလင်းလင်းသိပြီဆိုတဲ့အခါကျတော့ကာကွယ်နိုင်ဖို့အပိုင်းဆိုလို့ရှင်ရော
ကာကွယ်ဖို့ကအရေးကြီးပါတယ်ယောဂဆိုတာမဖြစ်ခင်ကာကွယ်တာအကောင်းဆုံးပေါ့ဖြစ်လာမှကုသရင်တော့ယူနာအတွက်လည်းသင်္ကန်းတာပေါ့အဲ့တော့ဘယ်လိုကာကွယ်မလဲဆိုတော့အဓိကကတော့ဒီများများတောက်ဖို့လိုပါတယ်ဒီလိုတောက်ယူရဲပြောတာပါချော်ရည်တွေအစားထိုးပြီးတောက်တာကိုမဆိုလိုပါဘူးအဲ့ဒါ UUS အမျိုးအနည်းဆုံး1လီတာနဲ့1လီတာခွဲလောက်ထိတောက်ဖို့လိုအပ်ပါတယ်။ဥပင်းနဲ့ယာယူဓမ္မမူလို့ရှင်နေပူထဲမှာအလုံးလုံးနေရတဲ့လူတွေသွားလာနေရတဲ့လူတွေဆိုရင်တော့ဒီကိုတောက်ပြီးဖို့လိုအပ်ပါတယ်။ဒီလိုဒီတောက်ပြီးချင်အားဖြင့်ဥကိုသွားတဲ့အတွက်ကြောင့်ဒီထဲမှာရှိနေတဲ့ကြောက်တရားအမုံဘဝမှာပဲသူကအဆိုင်ခဲမဖြစ်ခင်မှာပဲဒီနဲ့ပြီးချလိုက်တယ်လို့ဖြစ်သွားပါတယ်။ဒါအကောင်းဆုံးတာကြွယ်လေးကြီးပါလေ။နောက်တစ်ခုကတော့အငံကို short တာတင်ပါလေ။အငံစားခြင်းအဖြစ်ဒီထဲမှာကြောက်ဖြစ်စီနဲ့တက်ပြီးပုံများလိပါလေ။နောက်တစ်ခုကတော့အသားဓာတ်ပေါ့နော်။အထူးသဖြင့် animal protein ပေါ့။ဒါပြိတန်ကြီးအရာမြင်အသားဓာတ်ဒီအသားကြီးကိုလည်း short တာဖို့ကောင်းပါလေ။အသားကြီးများများစားရင်ဒီထဲမှာဒီကြောက်ဖြစ်စီရဲ့တက်တရားများများဆွတ်ထုတ်ရပါလေ။များများဆွတ်ထုတ်ရလေဒီထဲမှာလာလာပြီးတော့ကြောက်ဖြစ်စီမှုအတွက်တောင်းအားပေးလို့ဖြစ်ပါတယ်။ချော်ရည်ထဲမှာတော့တံမြာရည်လို့မင်းမော်ရည်လို့ဆိုတော့အခါအခွင့်ပြင်းတယ်လို့တောက်သွင်းပြီးတော့ကြောက်ဖြစ်စီရောတော့ထိုင်းရောက်ကောက်ပြီးနိုင်ပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ခုကဒီကောက်ဒီအစစ်ရောင်ယောဂါတို့နောက်ဒီစီတန်းချောင်းပိုးဝင်တဲ့ယောဂါဖြစ်တဲ့သူတွေအတွက်ဆိုလို့ရှိရင်ဆရာကြီးကာကွယ်နိုင်တဲ့အနေထားက
ကာကွယ်လို့ရပါတယ်။ကောက်ဆိုတဲ့အစစ်ရည်ရောင်တဲ့ယောဂါလည်းပြီးထဲမှာရေစစ်ကကများတဲ့အတွက်ကြောင့်ဒီတောက်ကနေစွန့်ထုတ်တဲ့အခါမှာတောက်ကထဲမှာလေဒီအဆိုင်ခဲဘွားအနေနဲ့ဖြစ်ပြီးတော့ကြောက်ဖြစ်တာပေါ့။ဒါကြောင့်ဒီ uric acid level ကိုထိန်းထားဖို့လိုပါတယ်။အဲ့ uric acid level ကိုထိန်းဖို့အတွက်တောက်ဖို့အစီအစဉ်တွေရှိပါတယ်။အဲ့တော့အဲ့ဒီအစီအစဉ်ကိုကျွန်တော်တို့ကပုံမှန်တောက်မယ်။ uric acid ရဲ့ပမာဏကိုအမြဲတမ်းပြန်ပြန်ပြီးတော့အဲ့ဒါအနေနဲ့ solution လေးဒါကြောက်မဖြစ်အောင်စာကွက်တဲ့နည်းလမ်းတစ်ခုပါပဲ
။ဟုတ်ကဲ့ဆရာဒီမွေးရပါဖြစ်နေတဲ့တွေအတွက်တော့ကာကွယ်ဖို့ခက်တာပေါ့ဆရာနော်
။ဟုတ်ကဲ့မွေးရပါဖြစ်တဲ့ဒီကတော့သူတို့ကမသိနိုင်ဘူး။တချို့ကြတော့ဒီမွေးရပါမစီလန်းကြောင်းကျင်းတာပဲရှိတယ်။ပြိတာမဟုတ်တော့သူတို့ကမသိနိုင်ဘူး။ရ 修行啊，在起码的地方，在那山东这老家嘛，哦，西边的啊，经历的，西边啊，北边的，哎呀，妈妈都啊，教的对的，哎，现在了嘛，现在古话来看，现在照顾来古话的，对也帮帮忙，经历的，陪地方的。
好，谢谢。古那个的西南乡不远路，直接都离这算哟。高原那里，他个的西南乡不远的有个古阿妈，我想喏。
啊对，西南乡不远的有个阿罗，牛的米呀，牛的才不比哦，的不远的这个。那个牛的米的嘛，可那可那西南乡不远的离那里近，如果不比的话，西的就那个卡里也多加不一样了。
နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါရှင်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတော်အန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
ရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့တိုက်ပွဲအတွင်းမှာထွက်ပြေးလာတဲ့ကချင်ပြည်နယ်မစီမြို့နယ်ဘက်ကစစ်ပြေးဒုက္ခတဲ့နေရာနီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။စင်းပြည်နယ်မြို့တော်ဟာခါမြို့ကလူနေအိမ်900ကျော်ပြောင်းရွှေ့ရမယ်ဆိုတာတွေနဲ့ဒါမဲ့အောက်တိုဘာလမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်ပေါ်ရခိုင်ဒေသခံတွေဘလို့အမြင်ရှိနေပါတယ်လဲဆိုတဲ့အကြောင်းတွေကိုကြားသားရပါပါ
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာအနီးဖြစ်ပွားခဲ့တဲ့ကချင်နယ်နှက်ကန်အဖွဲ့ KIA နဲ့မြန်မာအစိုးရတပ်တို့ရဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေတဲ့ဒုက္ခသည်နေရာနီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကချင်နယ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့ပြန်ကြားရေးတာဝန်ခံဦးလမာယော်ကပြောပါတယ်စက်တင်ဘာလ21ရက်နေ့အထိထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုမန်စီမြို့ရှိနှချင်းခရိုင်ဖျားเจ้าမှာလာရောက်ခိုလုံနေရပြီးအရေးပေါ်အစားအသောက်နဲ့နေရေးထိုင်ရေးအတွက်အခက်အခဲတွေရှိနေတယ်လို့တိုက်ပွဲဖြစ်ပွားနေတဲ့နေရာမှာပိတ်မိနေတဲ့ဒုက္ခသည်တွေလည်းရှိနေသေးတယ်လို့ဥလမာယော်ကပြောပါတယ်လက်ရှိမှာဒုက္ခသည်တွေစားတော့ဖို့အတွက်နိုင်ငံရေးပါတီတချို့နဲ့လူမှုအဖွဲ့အစည်းတွေကနေကူညီပေးဆောင်နေပေမဲ့လုံလောက်မှုမရှိဘူးလို့ကချင်ငင်းချမ်းရေးအကျိုးဆောင်ဥဆန်အောင်ကပြောပါတယ်
မိုးတဲထန်စွာရွာသွန်းပြီးမြေပြိုမှုတွေကြောင့်ချင်းမြင့်နယ်မြို့တော်ဟာခါမြို့ကလူနေအိမ်900ကျော်ပြောင်းချွေ့ရမှာဖြစ်ပါတယ်။ဒီလဆိုးပိုင်းကပြည်နယ်ဝန်ကြီးတွေဦးဆောင်တဲ့အဖွဲ့၄ဖွဲ့ကကွင်းစင်းလေ့လာရမှာပြိုကျပျက်စီးတဲ့အိမ်ခြေ430အန္တရာယ်ရှိတဲ့နေအိမ်322အိမ်ရှိခဲ့ပြီးပြောင်းချွေ့ပေးရမယ့်အိမ်တော်စုက932စုရှိနေတယ်လို့ချင်းမြင့်နယ်တက်တော်နဲ့တပ်သူသွင်းဝန်ကြီးဦးကျော်ငင်းကပြောပါတယ်။ပြောင်းချွေ့ရမယ့်အိမ်တော်စုတွေအတွက်မြေကွက်နေရာကိုတော့ဟာခါကနေဖလန်းထွက်ဖက်မှာမြေကွက်နေရာနှစ်နေရာရွေးချယ်ထားပြီလို့လည်းသိရပါတယ်။ဒါပေမဲ့ဒီဆောက်ရဲပိုင်းကိုတော့ဘူမိပိဒပညာရှင်တွေရဲ့နေမြေလေ့လာမှုစစ်တမ်းထွက်ပေါ်လာမှသာမြို့ပြစီမံကိန်းတွေစတင်ရေးဆွဲပြီးလာမယ့်အောက်တိုဘာလကုန်ပိုင်းလောက်မှသာစတင်နိုင်ဖို့ရှိမယ်လို့ပြည်နယ်အစိုးရဖွဲ့ဝင်တွေကပြောပါတယ်။
လာမယ့်2025အထွေထွေရွေးကောက်ပွဲမှာကြာအင်းစိတ်ကြီးမြို့နယ်မှာကျေးရွာအုပ်စု10ခုနဲ့မြို့ပေါ်ရပ်ကွက်တွေသာမင်းပေးခွင့်ရှိပြီးကျန်တဲ့ရက်ကျေး52နေရာကမင်းပေးခွင့်မရှိဘူးလို့ကြာအင်းစိတ်ကြီးမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးကြည်လွင်ကပြောပါတယ်အခုဆန္ဒမင်းပေးပိုင်ခွင့်မရှိတဲ့နေရာတွေဟာမွန်နဲ့ကရင်တွေအများစုနေထိုင်တဲ့ကျေးရွာတွေဖြစ်တယ်လို့ဒီဒေသတွေဟာမွန်ပြစ်တပ်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးထိန်းချုပ်နေမြေတွေရှိနေလို့မဲပေးခွင့်မရတဲ့ဒေတာအဖြစ်အစိုးရကနေတတ်မှတ်ထားတယ်လို့ယူဆကြောင်းရွေးကောက်ပွဲစောင့်ကြည့်သူတို့ကပြောပါတယ်အခုလိုတိုင်းရင်းလူမျိုးတွေနေထိုင်တဲ့ကျေးရွာအများအပြားမဲပေးခွင့်မရတာဟာတိုင်းရင်းသားပါတီတွေအတွက်နစ်နာမှုရှိနေတယ်လို့မွန်အမျိုးသားပါတီတိုင်းရင်းစိတ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းမင်းထွန်းလွင်ကပြောပါတယ်
ကရင်ပြည်နယ်ဖန်အမြောက်ဒီအဝေးပြေးလမ်းမကြီးနားမှာရှိနေတဲ့ခလောင်တို့ကျေးရွာအုပ်စုအုံးသဘင်ကျေးရွာကလေယာမြေပေါ်အစောက်အုံဆောက်လုပ်နေတိုင်းခွင့်ရှိတဲ့ဥယင်ချမ်းမြေဖြစ်ကရမ်းမြေပြောင်းပေးဖို့လေပိုင်ရှင်တွေကနေပြည်နယ်ဝန်ကြီးချုပ်ကိုစက်တင်ဘာလနောက်ဆုံးပတ်မှာစာရေးသားတောင်းဆိုထားတယ်လို့ဒေသခံသူဖြစ်သူနိုင်ရွှေကြီးကပြောပါတယ်ပြီးခဲ့တဲ့ဇွန်လပိုင်းတုန်းကအုံးသဘင်ကျေးရွာအဝေးပြေးလမ်းမနားကလေမြေပေါ်မှာတရားမဝင်တိုင်ဆိုင်ထူးချင်းဆိုင်ဆောက်လုပ်ခြင်းအုတ်တိုင်းသူနဲ့ခြံကာထားတဲ့လေပိုင်ရှင်၁၈ဦးကိုဖမ်းမြို့နယ်လေယာစီမံခန့်ခွဲမှုကော်မတီကနေပုံမှန်၃၅နဲ့တရားစွဲဆိုထားပြီးတဲ့နောက်ပိုင်းမှာအခုလိုတင်ပြတောင်းဆိုခဲ့တာပါလက်ရှိလေယာမြေဥပဒေများပြဋ္ဌာန်းထားတာရှိပေမဲ့ဒီလေမြေပေါ်မှာဆောက်အုပ်ဆောက်လုပ်နေတိုင်းခွင့်ရှိမရှိဘူးတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိတဲ့တပ်မတော်လေရင်ကွင်းမှာဘုံနှလုံးဇက်တိုက်ပေါက်ကွဲခဲ့ပါတယ်စတင်ပါလ22ရက်ညပိုင်းမှာမြကျနာမြို့အဝင်လေရင်ကွင်းမုံဝအဝင်မှာပေါက်ကွဲခဲ့တယ်လို့ဒေတာခန်တွေကပြောပါတယ်ဒီပေါက်ကွဲမှုဖြစ်စဉ်အတွင်းထိခိုက်မှုကတော့အတိမပြုတ်နိုင်သေးပါဘူးမြန်မာအစိုးရနဲ့ကချင်လူလတ်ရေးအဖွဲ့ KNO အကြားတိုက်ပွဲပြန်လည်ဖြစ်ပွားလာပြီးပေါက်ကွဲမှုတွေ3နှစ်လောက်ရပ်တန့်နေရကနေရွေးကောက်ပွဲအတွက်ပြင်ဆင်နေချိန်မှာအခုလိုပေါက်ကွဲမှုကြောင့်မြို့ခံတွေစိုးရိမ်ထိတ်လန့်နေတယ်လို့ဖမ်းဆီးဆစ်ဆီးမှုတွေပြုတ်လုလာမှာကိုလည်းဒေတာခန်တွေစိုးရိမ်မကင်ဖြစ်နေကြပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာမကြာမီကျင်းပမဲ့ရွေးကောက်ပွဲမှာအောင်နိုင်ရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာအောက်တိုဘာလတတိယအပတ်မှာရခိုင်ပြည်နယ်ကတန်တွဲတောင်ကုန်းနဲ့ဂွားမြို့တွေကို၃ရက်ကြာစီရင်ရေးခီးစဉ်လာရောက်မှာဖြစ်ပါတယ်ထောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်အပေါ်ကိုရခိုင်ဒေသခံတွေကဘလို့အမြင်တွေရှိနေကြပါသလဲဆိုတာကိုမောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ဒေါ်အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်ဘောမှာဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေပေမဲ့တောက်ကုန်းမြို့မှာတော့ NLD ဘောထောက်ခံမှုရောမတော်ဘူးလို့ NLD ကိုစားပြုပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ချက်ပြင်မဲ့ကိုမင်းအောင်ကအခုလိုပြောပါတယ်
ကျွန်တော်တို့တောက်ကုန်းမြို့နယ်ဒီရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အောင်နိုင်ရေးကိစ္စတွေကိုဆောင်ရွက်နေတဲ့နေရာမှာကျွန်တော်တို့အတွက်တော့ပြည်အုပ်စုတွေမှာဒီလိုရေအောင်နိုင်ရေးဟောပြောဝေးတွေအနေထားမှာကြတော့လူတွေတို့တို့များများလာရောက်နားထောင်ပြီးတော့အားပေးတဲ့ဟာတို့ရှိရပါတယ်
ဒေါ်အောင်ဆန်းစုကြည်ရခိုင်ခရီးစဉ်နဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီစက်တွေမျိုးနဲ့အမှတ်လိုက်ပြင်းနေလွှတ်တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ကသူ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်အနေနဲ့ပြောရရင်တော့ရခိုင်ပြည်လို့ဟုတ်ပါဘူးမြန်မာနိုင်ငံအပြင်မှာရှိတဲ့တရားဝင်ပါတီတစ်ခုဖြစ်နေတဲ့နိုင်ငံရဲ့ချုပ်ချာအနာအနေချင်းမှာဒီနေရာမဆိုးပေါ်လာခွင့်ကတော့ရှိတယ်လို့တော့ကျွန်တော်အနေနဲ့ယူဆတာပေါ့ဒါနဲ့ဒီတက်မှာတူလာတဲ့ဘိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရခိုင်ဘက်မှာအဲ့ဒီပါတီနဲ့တက်တက်ပြီးနေနေဦးလို့ရှင်းရှိကြတာပေါ့
ရခိုင်ပြည်နယ်ခရီးစဉ်ဟာဒေါ်အောင်ဆန်းစုကြည်နေရဲ့ခြေချောက်ကလွတ်မြောက်ပြီးနောက်ပိုင်းပထမဆုံးလာရောက်မဲ့ခရီးစဉ်ဖြစ်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခအရှင်တွေကြောင့်ဒေါ်အောင်ဆန်းစုကြည်အနေနဲ့ရခိုင်ခရီးစဉ်ကိုလာရောက်တာဟာမစင်တော်သေးဘူးလို့ကြောက်ဖြူမြို့ခံတဦးဖြစ်တဲ့ဦးစင်တာမမော်ကပြောပါတယ်
ဒေါ်အောင်ဆန်းစုကြည်အနေနဲ့ကျွန်တော်ရခိုင်ပြည်ကိုလာမယ်ဆိုတာပြောပြရပါတယ်ပြောတော့ဒီရှင်မှာပြောမစစ်တော်သေးဘူးလို့ဖြစ်ပါတယ်ခင်ဗျာဒါဆိုတော့ဒီမှာ2012ခုနှစ်မှာဗီလီဂျင်နဲ့ရခိုင်ဂျင်နဲ့ကပဋိပက္ခဖြစ်တယ်လေအဲ့ဒါကိုဒေါ်အောင်ဆန်းစုကြည်ကပဋိပက္ခဖြစ်တဲ့ကိစ္စတွေကိုလူနေစုကိုလူမျိုးစုကအနိုင်ရှိတယ်ဆိုပြီးပြောရတဲ့အတွက်ဒီကလူတွေကတော့အဲ့ဒီကိစ္စကိုမကျေနပ်နိုင်ဘူးကြာနောက်မြေလူကြီးဆိုတဲ့ငုံနှဲ့ရှဲရည်စာလုံးစလုံးနဲ့အနည်းနဲ့ကျွန်တော်တို့ကိုအနိုင်ရှိတယ်ဆိုကျွန်တော်ခံစားနေရတယ်ကြာ
ဒေါ်အောင်ဆန်းစုကြည်ဟာတရှင်က NLD အမာခံမျိုးတွေဖြစ်တဲ့ဖန်တွေးကွားနဲ့တောက်ကုန်းမျိုးတွေကိုစေယုံရခိစေအဖြစ်လာရောက်မှဖြစ်တယ်လို့ရခိုင်ပြည်နယ်မှာအားအကောက်ဆုံးဖြစ်တဲ့ရခိုင်မျိုးသားပါတီကလည်းအဲ့ဒီနေရာတွေမှာအယူခံသားမှဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခိစေနဲ့ပတ်သက်ပြီးရခိုင်ပြည်သူတွေကမှမတူညီတဲ့အမြင်တွေရှိနေတယ်လို့လူအများကစိတ်ဝင်တစားဆုံးချင်နေတဲ့ခိစေတခုလည်းဖြစ်ပါတယ
်ဆက်ပြီးတော့မိုးတီးထန်စွာရွာသွန်းလို့မြေသားတွေပြိုကျပြီးလမ်းမဆက်သွယ်ရေးပြတ်တောက်နေတဲ့ချင်းပြည်နယ်အတွင်းမှာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စီရင်ရေးလုပ်ငန်းလုပ်ဆောင်ရမှာအခက်တွေ့နေတယ်လို့ဒေသခံတွေအနေနဲ့လည်းနိုင်ငံကြီးအပိုင်းမှာစိတ်ဝင်စားမှုအားနည်းနေတယ်လို့လည်းဆိုပါတယ်။ဒီအချိန်လေးကိုတော့ဆလိုင်းရဲ့စူးစီးချက်ကိုနိုင်ကွအိမ်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားစားရမှာပါရှင်
။လမ်းမဆက်တွေပြတ်သွားမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ချင်းမြင့်နယ်မှာလွှတ်တော်ကိုယ်စားလှယ်လောင်းတွေကမဲဆွယ်စီရင်ရေးစင်ဖို့အခက်ကြုံနေရတယ်လို့ချင်းမျိုးရာဒီမိုကရက်တစ်ပါတီကဟာကာမျိုးနယ်မျိုးရာလွှတ်တော်ကိုယ်စားလှယ်လောင်းဦးချံပုံကပြောပါတယ
်။စင်ကိုလေးစင်တော်မရဘူးပြမြို့ပေါ်မှာပဲကျွန်တော်တရားဟောနေနေကြ။ဒီနော်ဖိုင်ကနေတော့ဥစားမတော်နိုင်တာနဲ့တော့ဆက်မတော်နိုင်ကြတော့ဒီနော်ကျွန်တော်ကောင်းလိုက်လားမောင်းလဲဥစားသင်ကြီးရလားတော့ကြရတယ်ဗျကျွန်တော်တို့သင်ရဲ့ခကြီးကိုတော့လေးငားရဲ့တော့ရတယ်ဗျသင်ကတော့ဗျဆရာသမားကြီးကျွန်တော်တို့ကဘလူလို့မလို့မကြည့်ဗျသင်ကလည်းတော့နေကြရတယ်ဗျကျွန်တော်တို့ကဗျငရေကြီးရှိနေရတဲ့ဟာကားတော့
စုမီဒီမိုကရေစီဖွဲ့ချုပ်ဆက်စီတီပါတီကလည်းတီးတိမ်သွန်ဆန်ဘက်မှာလမ်းမဆက်တွေရခက်ခဲရှိတဲ့ကြားကမဲဆွယ်စီယုံရေးလုပ်ငန်းတွေလှုပ်ဆောင်နေရတယ်လို့ပါတီပြောခွင့်ရဥကျင်စွမ်းမန်ကပြောပါတယ်
ဒီကလမ်းပန်းဆက်တယ်ရေးပါမယ်ဒီကတော့ကားနဲ့သွားလို့မရတော့ဘူးဆိုင်ကနဲ့လည်းသွားရတယ်ဒီကပြီးသွားတဲ့ခါကျတော့ဆက်ဆက်ရရယူဆက်ရတယ်ပြီးတော့ကျွန်တော်အကောင်းဆုံးပြောကျူးစားတော့လဲဆက်ပြီးစနေပါဘူး
တဘာဝဘေးဒဏ်သိခဲ့တဲ့ချင်းပြည်နယ်မှာဒေသခံချင်းပြည်သူသရော်များများဟာလည်းနေ့စဉ်စားဝတ်နေရေးအတွက်ပူပင်တော့ကရောက်နေကြလို့ရွေးကောက်ပွဲဘက်ကိုစိတ်မဝင်စားကြဘူးလို့ဥချံပုံကပြောပါတယ
်လူထုအလေးကြီးကသူတို့ကစားဝတ်နေရေးအတွက်လုံခြုံအဆုံးချနေရတာကိုနိုင်ငံကြီးထက်မှသူတို့ကစိတ်တော့နော်စိတ်ဝင်စားမှမရှိကြဘူးကြာကျွန်တော်ဘာသာမလဲဘာသာမလဲဆိုတဲ့အစီအမံလေးတော့ရှိကြရဗျာ
ချင်းပြည်နယ်ဆိုရရဲ့ဩဂုတ်လ30ရက်နေ့ထုတ်စီးရင်ရချင်းပြည်နယ်တစ်ခုလုံးအတိုင်းအတာအနေနဲ့နေအိမ်ပြည့်ပြတ်မှု1000ကျော်ဆုံးကျွမှုကာလတန်ဖိုးက2064တန်းရှိပြီးပြောင်းချိဖို့လိုအပ်တဲ့အိမ်တွေကတော့1900ကျော်ဆုံးကျွမှုကာလတန်ဖိုးကတော့7900တန်းကျော်ဒုက္ခသည်စုစုပေါင်း14989ဦးရှိတယ်လို့စီးရင်ထုတ်ပြန်ထားပါတယ်မဲဆန္ဒနယ်မြေစုစုပေါင်း3900ရှိတဲ့ချင်းပြည်နယ်မှာနိုင်ငံရေးပါတီ73ပါတီကကလွတ်တော်ကိုယ်စားလှယ်လောင်း200ဦးနဲ့တတိပုဂ္ဂလ9ဦးစုစုပေါင်းကလွတ်တော်ကိုယ်စားလှယ်လောင်း209ဦးဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်
ဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
။ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာအနီးဖြစ်ပွားခဲ့တဲ့ကချင်လက်နက်ကိုင်အဖွဲ့ KNA နဲ့အစိုးရစစ်တပ်တို့ရဲ့တိုက်ပွဲတွေကြောင့်စစ်ပြေဒုက္ခတဲ့နေရာနီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကချင်နေချင်းခရိုင်အဖွဲ့ချုပ် KBC အဖွဲ့ကပြောပါတယ်။မိုးကြီးမြေပြိုကျမှုကြောင့်ချင်းပြည်နယ်မြို့တော်ဟာခါမြို့ကလူနေအိမ်900ကျော်ပြောင်းရွှေ့ရမှာဖြစ်ပါတယ်။
တော်ရစီတွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရ။
တိုင်းရင်းသတင်းလွှာအစီအစဉ်မှာရှင်။အခုထုတ်လွှင့်နေတဲ့တောက်ကြနေနေနဲ့ King VOA မြန်မာပိုင်းအစီအစဉ်တွေကိုကမ္ဘာတစ်လောက VOA သောတာရှင်တွေအင်တာနက်ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စနေနေ့ညမှာထုတ်လွှင့်မယ့်တိုက်ရိုက်လေးနိုင်အစီအစဉ်အတွက်ဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးပါရစေရှင
်။ရွှေရှိမြတ်ကအခုဒီမျိုးပေါ်မှာကျင်းပမယ့်ထူးထူးရွေးကောက်ပွဲနဲ့ပတ်သက်လို့ရလာမယ့်ရလဒ်ပေါ်မှာလေးစားလက်ခံမယ်လို့တက်မတော်ကောက်ွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြောဆိုခဲ့မှုပါတယ်။ဒါနဲ့လည်းတက်မတော်သားတွေဆန္ဒမဲပေးမယ်ဆိုလို့ရှိရင်ကာကွယ်အမြင်ရှိသူတွေနောက်တက်မတော်နားလည်မှုရှိသူကိုအခြေခံထားပြီးတော့စဉ်းစားကြဖို့ဆိုပြီးတော့ဒီကာကွယ်ရေးဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကကြားပြည်နယ်ခီးစဉ်တစ်ခုအတွင်းမှာပြောဆိုသွားပါတယ်။အခုလိုပြောဆိုချက်ဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာနိုင်ပါလဲ။စစ်တပ်အနေနဲ့လက်ရှိရွေးကောက်ပွဲမှာမှန်မှန်ကန်ကန်ရပ်တည်ပြီးတော့ကြားနိုင်မယ်လို့ယူဆဖို့ရှိပါလား။ဒီကြောင့်ကိုလာမယ့်စနေညပိုင်းတဲ့လေလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူရဲသတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာ၊ကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကို VOA ကကြီးပို့တင်ပါတယ်ခင်ဗျာ။
ဒီနေ့ညဒါရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ကျမတို့ VOA မြန်မာပိုင်းကနေရွေးကောက်ပွဲအထူးအစီအစဉ်တွေကိုရုပ်တံအစီအစဉ်ကနေလည်းထုတ်လွှင့်နေပါရရှင်။ကြည့်ရှုအားပေးကြပါလို့ဖိတ်ခေါ်ပါရစေ။အခုတောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
ဒီဝိုင်းရေမမျှတမှုဟာတခါတရံမှာတခြားအချက်လက်တွေနဲ့ရောထွေပြီးအစွန်းရောက်အကြမ်းဖက်မှုတွေကိုဖြစ်ထွန်းစေတတ်ပါတယ်။အရှေ့လက်ပိုင်းနဲ့မြောက်အာဖရိကဒေသတော်တော်များများမှာစီးပွားရေးမူဝါဒတွေဟာစင်ပြိုင်ဖြစ်ပြီးလုံးဝတစ်ဖက်သက်ကြတဲ့စီးပွားရေးစနစ်မျိုးဖြစ်ထွန်းမှုဥတည်နေတယ်လို့အမေရိကန်ပြည်ထောင်စုစီးပွားရေးဖွံ့ဖြိုးမှုစွန့်အင်နဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဒုတိယဝန်ကြီးကက်သရင်းနိုဗယ်လီယာပြောကြားလိုက်ပါတယ်။တခုသောပုံစံကတော့တည်ဝင်ဖြစ်ပြီးလူအဖွဲ့အစည်းတစ်ခုလုံးရဲ့အကျိုးအမြတ်ကိုလူငယ်စုအခွင့်ထုကနေစီဥတည်စေပါတယ်။မျှတမှုမရှိတဲ့သဘောကိုလည်းထင်ထင်ရှားရှားပေါ်လွင်စေပါတယ်။နောက်စီးပွားရေးပုံစံတစ်မျိုးကတော့တရားမဝင်စီးပွားရေးဖြစ်ပါတယ်။လုံခြုံစိတ်ချမှုမရှိပါဘူး။လောကလာစားအင်မတန်နဲ့ပါပြီးအနာဂတ်အတွက်အလားအလာလည်းမရှိတော့ဖြစ်နေပါတယ်။ တပပိုင်းရဲ့အဆိုအရအရှေ့လပိုင်းနဲ့မြောက်အာဖရိကနိုင်ငံတွေမှာပြည်တွင်းအသတင်းထုတ်လုပ်မှုရ28ရာခိုင်နှုန်းကိုတရားမဝင်စီးပွားရေးကရရှိပြီးသူတို့ရဲ့လူသားအင်အား68ရာခိုင်နှုန်းကိုလည်းတရားမဝင်ခံထားတာဖြစ်တယ်လို့ဖော်ပြထားပါတယ်။နိုင်ငံအတော်များများမှလူတစ်ယောက်ဟာတရားမဝင်စီးပွားရေးကဏ္ဍကနေတရားဝင်စီးပွားရေးကဏ္ဍဘက်ကိုကူးပြောင်းဖို့လည်းမဖြစ်နိုင်ဘူးလို့ဒုတိယဝန်ကြီးနိုဗယ်လီယာဆိုပါတယ်။အရှေ့လပိုင်းဒေသဟာကမ္ဘာပေါ်မှာအမျိုးသမီးအလုသမာအနည်းဆုံးသောဒေသဖြစ်ပါတယ်။တရားဝင်ကဏ္ဍမှာအလုံးမရနိုင်တဲ့အတွက်အမျိုးသမီးအများအပြားဟာစိတ်ပြက်လက်လျှော့ပြီးလူသားတူကဘေးထွက်နေရပါတယ်။ IS အကြမ်းဖက်သမားတွေဟာဒီလိုအမျိုးသမီးတွေရဲ့ခံပြင်းမှုကိုအခွင့်ကောင်းယူပြီးသူတို့စီမားအမျိုးသမီးတွေကိုအရေးပါတဲ့ယာရုတာဝန်ပေးမယ်လို့ကတိပြုစည်းရုံးနေကြပါတယ်။ဒီဝါရဖြန့်စည်းရုံးမှုကိုယုံကြည်လို့ယာနိုင်ချီတဲ့အမျိုးသမီးတွေဟာ IS အကြမ်းဖက်သမားတို့ရဲ့သားကောင်အဖြစ်ကြားရောက်သွားရပြီဖြစ်ပါတယ်။ဒီမင်းကြီးမျက်မှုတွေကိုအရင်ရှင်စနစ်ကြောင့်ဖြစ်ရတယ်ခစ်စ်အယူဆတွေကဖန်တီးပေးတယ်လို့လဲ IS တို့ကအပြစ်ဆိုနေကြတာကိုလဲသတိပြုကြဖို့အရေးကြီးပါတယ်အစီအလပိုင်းနဲ့မြောက်အာဖရိကဒေသမှာမျက်တမှုမရှိရဲ့လက်ရှိစနစ်ထက်900စုတုံးကစီးပွားရေးစနစ်ကပိုလို့ပဲကောင်းလေသလိုလိုလီစဲပြောဆိုပြီးကြိုက်ရရွေးရဖို့လဲ IS တို့ကဖြောင်းဖြားနေပါတယ်ဒီစင်ခေါ်မှုတွေကိုအထူးရောက်ဆုံးရင်ဆိုင်နိုင်မဲ့နီလန်ကတော့နိုင်ငံရေးအနေနဲ့ခိုင်မာတဲ့ဈေးကွက်စီးပွားရေးမူဝါဒတွေကိုကျင့်သုံးပြီးပွင့်လင်းမြင်သာမှုရှိရှိတရားဥပဒေစိုးမိုးမှုအပြည့်အဝနဲ့ဖော်ဆောင်ကြဖို့ပဲဖြစ်ပါတယ်။လူမှုအနေနဲ့အောင်မြင်မှုအခွင့်အလမ်းရရှိစေအောင်လဲအလေးထားဆောင်ရွက်ကြပါလိမ့်မယ်။ဒီအတိုင်းပြုပြင်ပြောင်းလဲနိုင်ကြမယ်ဆိုရင်တော့အစွန်းရောက်အကြံဖက်တွေကိုရင်ဆိုင်ရမှာလွန်စွာထိရောက်မှုရှိမှာဖြစ်ကြောင်းပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီရှင်အခုနောက်ဆင်ခဲ့ရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဖို့မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်ကျမတို့ VOA မြန်မာပိုင်းကတောက်ကြနေ့ညနေခင်းထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းတိုမီတာ16 19နဲ့40တို့ကနေသောရရှင်နေဖမ်းယူနောက်ဆင်နိုင်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ဦးဆန်မိုးဝေကပြောပြမှာပါရှင
်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ပုတ်ဟမ်းမင်းကြီးဟာအခုဆိုရင်အမေရိကန်နိုင်ငံရဲ့နိုင်ငံရေးမြို့တော်ဖြစ်တဲ့ဝါရှင်တန်ဒီစီကနေစီးပွားရေးအချက်အချာမြို့တော်ဖြစ်တဲ့နယူးယောက်ကိုဒေတာဆန်တော်တင်ကြာသာပတင်းနေ့နေ့ခင်းပိုင်းမှာရောက်ရှိသွားပါတယ်။အသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ပုတ်ဟမ်းမင်းကြီးဟာသူ့ရဲ့ပြည့်ကျက်စွာဆွဲထားတဲ့ခရီးစဉ်အတိုင်းဆက်လက်ပြီးတော့တောရောက်နေတာဖြစ်ပါတယ်။ညနေပိုင်းမှာ Saint Patrick Cathedral မှာဝိပုစုတောင်းပွဲကိုတက်ရောက်နေပါတယ်။တောက်ကြနေမှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေကိုမိန့်ခွန်းပြောဆိုမှဖြစ်တယ်လို့အတွင်းရေးမှူးချုပ် Mr. Ban Ki-moon နဲ့လည်းတီးခြားတွေ့ဆုံဖို့ရှိပါတယ်။အဲ့ဒီနောက် World Trade Center အဆောက်အဦရှိတဲ့နေရာမှာကျင်းပမယ့် September 17ရက်အမှတ်တရဘာသာပေါင်းစုံစုတောင်းပွဲကိုလည်းတက်ရောက်ဖို့စီစဉ်ထားပါတယ်။ညနေပိုင်းမှာ Medicine Square မှာကျင်းပမဲ့လူလူစုတောင်းပွဲကိုလည်းတက်ရောက်မှာပါ။အဲ့ဒီမှာလူပေါင်း2000လောက်တက်ရောက်ကြလိမ့်မယ်လို့မျှော်လင့်ထားပါတယ်။စနေနေ့မှာတော့ပုတ်ရဟမင်းကြီးဟာ Philadelphia မြို့ကိုတွားရောက်ပြီးတော့ဗတ်တီကန်ကစီစဉ်ထားတဲ့ကမ္ဘာမိသားစုအစည်းအဝေးကိုတက်ရောက်ဖို့ရှိပါတယ်။ယူကရိန်းနိုင်ငံရဲ့အရေးဟာ American သမ္မတ Barack Obama နဲ့ Russia သမ္မတ Mr. Putin တို့တွေ့ဆုံချိန်မှာဆွေးနွေးကြမဲ့ထိတ်ဆုံးကအကြောင်းအရာဖြစ်တယ်လို့သမ္မတအင်ဂျီရောကပြောဆိုလိုက်ပါတယ်။အဲ့ဒီလိုတွေ့ဆုံမဲ့အစည်းအဝေးကိုတနင်္လာနေ့မှာစီစဉ်ထားပြီးတော့အဲ့ဒီဟာနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂအထွေထွေညီလာခံအဖွဲ့နေမှာစီစဉ်ထားတာဖြစ်တယ်လို့ရုရှားအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီလိုတွေ့ဆုံချိန်မှာရရှိထားပြီးသားဖြစ်တဲ့ Minsk သဘောတူညီမှုကိုရုရှားအနေနဲ့လိုက်နာဖို့အတွက်သမ္မတဥပမာကတိုက်တွန်းထမှန်တိုက်တွန်းသွားလိမ့်မယ်လို့လည်းပြောဆိုပါတယ
်။တရင်ချင်းချုပ်ကိုဦးဆန်မိုးဝေကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့6ဖြစ်ပါတယ်။တောက်ကြနေနည်းနည်းခင်းဒီခံပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန္တန်တာချမ်းပါ။အင်ဂျင်နီယာကတော့6ဖြစ်ပါတယ်ရှင်။တောက်ကြနေနည်းနည်းခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ
Thank you. This program has come to you from the Voice of America, Washington.